မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းပြီးနောက်ဖမ်းဆီးခံထားရတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာတော်မြင့်မောင်ဟာကျွန်တော်တို့အစီအစဉ်မစတင်ခင်နိုင်ပိုင်းအလိုမြန်မာစံတော်ချိန်တနင်္လာနေ့မနေ့သုံးနာရီကကွယ်လွန်သွားပြီလို့မိသားစုဝင်တူက view ကိုပြောပါတယ်ကျမရဲ့အချိန်လေးစူးစူးဝါးဝါဖြစ်လာတာကြောင့်မန္တလေးစေယုံမှာတယောက်နေချင်းအာဏာပိုင်တွေကလူချင်းညံ့တဲ့ဝင်အမင်းကိုလာရောက်ဖျက်သွားခဲ့တယ်လို့လည်းမိသားစုနဲ့နှိစပ်သူတူကပြောခဲ့ပါတယ်။ကင်ဆာရောဂါခံစားနေရတဲ့ဒေါက်တာဇော်မြင့်မောင်ဟာမကြသေးခင်ကပဲထောင်တွင်းမှာကိုဗစ်ရောဂါကူးစက်ခံရပြီးကျမရဲ့ရွရင်းလာနေတယ်လို့နှိစပ်သူတွေကပြောကြပါတယ်။2021ခုနှစ်မှာအရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်မန္တလေးတိုင်းဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်တွင်မှုဒုတိယဥက္ကဋ္ဌဒေါက်တာဇော်မြင့်မောင်ကိုသဘာဝ BNDS ဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်မှုရွေးကောက်ပွဲမှာမလျော်ဩဇာသုံးမဲမသမာမှုအဂရီလိုက်စားမှုစတာတွေအပါအဝင်ဆွဲချက်ပေါင်းများစွာနဲ့အရေးယူထားပြီးထောင်ဒဏ်29နှစ်အပြစ်ဒဏ်ပေးထားတာလည်းဖြစ်ပါတယ်